ချင်းအချင်းနဲ့ဒီမော်ဆိုမျိုးနယ်မှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ဆက်တက်ကြတိုက်ခိုက်မှုတွေကြောင့်အိုးအိမ်ကြီးဘေးကင်းရာထွက်ပြေးနေကြရသူတွေတောင်းရချင်ရှိနေပါတယ်။အဲဒီထဲကဒီမော်ဆိုမျိုးတစ်ယောက်ကတော့စစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မျိုးကနေထွက်ပြေးခဲ့တာပါ။သူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဟုတ်ဒီတိုင်းတနက်နေ့ရိုးရိုးပြစ်တော့အတော့ပြည်သူကမပြေးဘူးလေနော်။မပြေဘူးနည်းနည်းခံရပါကိုယ့်အိမ်မှာဒါမဲ့လက်နဲ့ကြည့်ပြီးသွားကြလာတော့မလုံခြုံတော့ဘူးအဲနဲ့အဲနီးဆက်တဲ့ရွာဒီမှာပေါ့ပြေးရတာပေါ့ပြေးပြီးတော့မှတစ်ဆင့်တစ်ဆင့်ပြေးကြတာအဲ့လိုမျိုးစားတော့ကျွန်တော်တို့ပြေးရတစ်တောင်းတစ်တောင်းလောက်ပဲရှိအခုက၄-၅တောင်းလောက်ဖြစ်သွားတယ်တရွာလုံးတစ်မြို့လုံးမှဘူးမှမရှိတော့တာအိမ်ဒီမှာလည်းမရှိတော့ဘူးဒီမိုးဆိုတစ်မြို့နယ်လုံးပေါ့နော်အကုန်လုံးလုံးဝမရှိတော့ဘူးလိုက်ကော်တော့မှနည်းနည်းပဲကျန်တာပေါ့နော်အကုန်လုံးတစ်ကုန်ကြီးပြေးကြတာတောင်းနေချီပေါ့ရှိသွားပြီမှာသားတော်လို့ရှိနေရွာရီရက်ွက်ရီပေါ်တော့မဟိုတနန်းွယ်တို့ခေါပလော့တို့အာပြီးတော့ဒီမြမမြမခဲပေါ်တော့မြမရက်ွက်ပေါ်တော့အဲ့ဆိုအုပ်စုလိုက်ပါပါပြီပြီးတော့ဒုံရောက်ပါမယ်မှာပြီးတော့9မိုင်6မိုင်ဖက်လဲပါမယ်ဒေါ်ဘူးစီဖက်လဲပါခံစားရတော့မလုံချုံဘောပျော်လဲမပျော်ဘူးပြီးတော့မှကိုဘတာကိုအေးစင်းနေလို့ရတဲ့ဟောင်းမှာရုံတိုင်းခပ်ပြေးကြရတာဆိုတော့လေဘာမှလည်းမတင်လာခဲ့ရဘူးပစ္စည်းလည်းမပါဘူးစားကြရတဲ့အလုံးလောက်မရှိဘူးပေါ့နော်အလုံးကြီးတော့ရှိရပါအခက်ခဲတာအရင်များပါတယ်အိမ်မလီယာနဲ့ဒါစီဆောင်ပွားနေနေဆိုတော့လုံးဝမတူးလေနော်ဟိုခံမှန်းကြည့်လို့သိကြည့်လို့လည်းရမှာပါစိတ်ဓာတ်ပိုင်းဆိုင်ရာတော့တယောက်နဲ့တယောက်မတူးချင်တချို့ကျတော့လေယောဂအခန်းလေးရှိတော့ဆီးလေးတွေပါပြတ်တော့တို့ကစိတ်ပိတ်မခံနိုင်ဘူးပေါ့နော်တခုခုဆိုရင်စားလိုက်စားထားတော့လေဟိုတခုဆိုနှမ့်ဖြစ်နိုင်လို့ရှိတယ်တချို့ကျတော့လေဟိုစိတ်ကိုခံခံထားရတဲ့ပုံစံမျိုးတော့ရှိရမှာဟိုဘယ်သူမှတော့စိတ်ကြီးအရင်ခံကြရတော့မဟုတ်တာနဲ့စိတ်ကိုခံအောင်ထားကြရပါတော့
ကိုယ်တိုင်ကစက်ပြီးကြောင့်ပြည်ရင်းဒုက္ခတွေတယောက်ဖြစ်နေတဲ့သူကခလင်းငယ်တွေလူကြီးတွေအတွက်ပို့ပြီးတော့ပူပန်နေပါတယ
်ခလင်းကြီးကတော့တော်တော်များများရှားကြတယ်ချောင်းဆိုးမှစီးပြီးပေါ့နော်မခံနိုင်ဘူးတချို့ကလည်းတော့မှအရင်ကဒီလိုရှိတော့သူတို့ကမခံနိုင်တော့ဒီအရင်ရှားကြတယ်ကိုယ်ဝန်ဆောင်မိခင်တွေဆိုလည်းသူတို့တော့အရင်အန်ရည်များပြေးရလွားရမယ်ဆိုလို့သူတို့မပြေးနိုင်အဲ့လိုမျိုးတော့ခက်ခဲအများကြီးရှိရှင်ကျွန်တော်တို့ကတော့လူငယ်ကြီးပေါ့နော်လူငယ်ကြီးဆိုတော့လူငယ်ကြီးဆိုတော့လေဟိုကြည့်လာလာပြီတခုခုဆိုရင်တော့အစဉ်ပြည့်ကိုစိတ်တော့လည်းကိုပြင်ဆင်ထားတယ်ကျူတော့ပြင်ဆင်ထားတဲ့ကြောင့်လို့အစဉ်ပြည့်ရောနော်ဒါပေမဲ့ကျွန်တော်စိတ်မကောင်းတာကျတော့ဒီကေလူအိုရီပေါ့နော်လူအိုရီလူကြီးကြီးယောဂအခန်းရှိတဲ့လူကြီးကလေးငယ်တွေကကျတော့အများတနာဖို့ကောင်းတယ်သူတို့ပြည့်တဲ့ချိန်မှာဒုက္ခတွေအများကြီးရှိတယ်အခက်ခဲတွေအများကြီးရတယ်ပေါ့နော်အဲ့သူတို့အတွက်ကိုပို့ပြီးတော့စိတ်မကောင်းဖြစ်ရတာပေါ့နော်ခုတည်းကတော့အလောက်ချင်မဟုတ်ဘူးမှာ
ဒီမောဆုံမျိုးအပါအဝင်အနီးဝန်းကျင်မှာရှိတဲ့မြို့ကလေးတွေကထွက်ပြေးနေကြရတဲ့တချို့ကတော့ယာယီခိုးလုံနိုင်တဲ့နေရာတွေမှာရောက်နေကြပါတယ်။ဒါပေမဲ့တောရဲမှာပုန်းခိုနေကြသူတွေလည်းအများပြားကြာရှိနေပါသေးတယ်
။ခုကတော့ဒီတနေရာမှာရှိနေတဲ့ဟိုလုံခြုံတဲ့နေရာမှာတော့နည်းနည်းပြန်ရောက်လုံခြုံတယ်တော့မဟုတ်ဘူးပေါ့အမရဲ့တနေရာမှာတော့မလုံခြုံဘူးဒါပေမဲ့နည်းနည်းတော့အဆင်ပြေတဲ့နေရာရောက်နေတယ်မှာ။လုံကဟိုတချို့ကလေးတွေရောမိခင်တွေရောကြံခဲ့တဲ့လူတွေလည်းအများကြီးရှိသေးတယ်ဆိုတော့တောထဲမှာအဲ့ဒီလူတွေကနည်းနည်းဟိုလိုအပ်냐ပေါ့နော်ညီမတို့ခုလိုလိုဆိုအဲ့လိုလေးပြန်ထုတ်ပြန်ကြည့်ဖို့လဲကြိုးစား냐ပေါ့တချို့လဲကြိုးစားရတော့လာနေဘယ်လိုလုပ်ရမလဲတော့မသိသေးဘူး
။တော်ရမှာပုံနေကြရသူတွေအတွက်အခုညီတွေလိုအပ်နေနေနဲ့အခုအညီပေးမဲ့သူတွေကိုရာရဲ့လုံခြုံရေးစိတ်ပူစရာဖြစ်နေသေးတာမို့အခုအညီရဖို့ခက်နေကြပါရဲ
့။ဟဲ့အခုညီပေးမဲ့လူကြီးစလဲလုံခြုံနေဆိုတော့တမျိုးပေါ့နော်မလုံခြုံဆိုတဲ့တမျိုးလာမှာကိုညီတန်းတော်အများကြီးလိုလဲစားစရာတွေလိုတယ်ဟိုနေစရာတွေလိုတယ်ပြည်ရည်ခဏခါပြောတဲ့လက်ကင်းထဲမှာတို့တောထဲမှာတို့ကြံခဲ့တဲ့လူရဲ့လုံခြုံရေးအတွက်လည်းလိုတယ်ပြီးတော့တို့ဘယ်ချိန်မှနော်အခုက၄-၅ရက်၆ရက်တပတ်ဘယ်လိုမှဟိုတိကာလာပြီပေါ့နော်အဲ့တော့ကုညီရတဲ့အများကြီးလိုတယ်ခုနပြောတဲ့စားစရာတော့အဓိကပေါ့နော်ပြီးတော့လုံခြုံရေးဟိုစားစရာပို့မယ်ဆိုရင်လည်းဗာနဲ့ပို့နိုင်လေအခုကဟိုလမ်းကြောင်းဆက်တဲ့ရလေတခုမှအဆင်မပြေဘူးလမ်းတွေကလည်းအကုန်လုံးကတော်များသွားလို့မရတဲ့နေရာဖြစ်နေတော့တချို့ကပို့ချင်တယ်ဆိုရင်လည်းပို့လို့မရတဲ့အခြေအနေသားဖြစ်ရှိရှိတော့ကိုညီမဲ့လူတွေကတော့ဒီထက်ဟိုဒီလေကုန်းလမ်းကြောင်းမဟုတ်ဘဲနဲ့ဒီလမ်းကြောင်းတို့လာလို့ရတယ်ဆိုရင်တော့ဒါသမျိုးပေါ့နော်ကိုညီမတော့အလိုပဲအချင်ပေးချင်တယ်အလိုပဲပြင်းချင်တယ်ကိုညီရဲ့လူရှိတယ်ဆိုရင်တော့
အခုလိုစစ်ပေးကနေလွတ်အောင်ထွက်ပြေးနေကြရသူတွေဟာအရင်တုန်းကအေးအေးချမ်းချမ်းနဲ့နေထိုင်နေကြတဲ့ပါမန်ပြည်သူတွေဖြစ်ကြပါရဲ့
ကျွန်မ online မှာပြန်တက်နေပါတော့ကျွန်တော်တက်တာဟာဒီလည်းရှိတယ်တော့ပြင်မာနေဟိုတခြားဟိုစာတင်နေတဲ့ခါဒီလည်းရှိတယ်ကလေးလေးစာတင်ပေးရလည်းရှိတယ်ဆိုအကုန်လုံးအလုပ်ကံရတော့အကုန်ပြည့်ကုန်တာပဲမှာ
တော့ကလေးလေးစာတင်ပေးရဆိုတော့ညီမစာတင်ပေးတဲ့ကလေးတွေအခြေအနေရောဘယ်လိုရှိပါလဲ
သူတို့ကလည်းအကုန်လုံးကဟိုကလေးသူတို့မိဘနဲ့သူတို့ပဲအဲ့လိုမျိုးအခြေအနေမကောင်းရအကုန်လုံးကပြည့်ကုန်တယ်ဒါမှဟ ပါမလို့လို့မရတော့ဘူးသကွေးတော့ပြရဖြစ်ဖြစ်ကုန်ဘယ်သူကဘယ်နာရောက်လို့ရမှန်းလဲတတိယကလည်းအကုန်လုံးမရအောင်မှာကျမတကယ်ချင်းစီဆိုတော့တို့အမေတစ်ဖက်အကလေးတစ်ဖက်ဒီဖြစ်နေတယ်တချို့ပေါ့နော်
စစ်တော့အိုးဖြစ်အိတ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့ဒါအရင်ကသိကြရပေမဲ့အခုကိုယ်တိုင်ကြုံတွေ့ရတဲ့အခါမှာမယုံနိုင်အောင်ဖြစ်ရတယ်လို့ဒီမော့ဆိုမျိုးသူကပြောပြပါတယ
်ဒီသူတွေကိုဒီတိုင်းစနစ်တွေနဲ့ချိန်ပြီးတော့ကြည့်ရဲဘာမှမလုပ်လဲဆက်ကေးစီးလိုက်လဲဖြစ်ချရဲပြီးတော့ဒီတိုင်းအိမ်ထဲမှာနေတဲ့လူတွေဆိုလဲဆွဲထုတ်ပြီးတော့ဝိုင်းပြီးတော့မစီမချင်းချရဲပြီးလို့လက်နဲ့ကြည့်ပြီးနဲ့လဲချရဲအဲ့လိုမျိုးအိမ်ဒီမှာဖျားเจ้าကြီးအချီသူတို့ကလိုက်ပြီးတော့ချတာလက်နဲ့တမိုင်းကြီးကလည်းအရင်ကတော့ဘိုးဘွားကြီးပြောပြတာကြီးပဲရှိတာသူတို့ပြေးခဲ့ရတဲ့ကြီးဆိုင်စားတဲ့ဘာကြီးကတော့စားပဲစားခုတော့အခုတော့လက်တွေ့ပေါ့နော်ကိုယ်တိုင်ကအဲ့လိုကိုကတော့အားလဲအော်တယ်ပြီးတော့ဒေါက်တာလည်းဖြတ်တယ်ဘယ်လောက်ရှိတော့မှလူရောဟုတ်ရဲ့လားပေါ့နော်ဘလို့မွေးဖွားလာလဲလို့တော့တွေးမိတယ်ဘလို့မျိုးအတွေးခွန်နဲ့များပြည်တာလဲဆိုတော့တွေးမိတယ်ကိုကတော့လူတယောက်ရိုက်ဖို့တော့မှဒါမဖြစ်နိုင်ဘူးပေါ့နော်သူတို့တဲ့ကျွန်တော်လူတော်ပြေးပြေးချင်းနေဆိုတော့လေဟိုအရင်အော်မိတယ်မှအော်တယ်ဒေါက်တာဖြတ်တာပေါ့စိတ်လည်းတိုးတယ်
အခုလိုမျိုးပြေးနေရပြီးတော့နောက်ကို့အိမ်ကိုပေါ့နော်ကို့အိမ်ကိုပြန်နိုင်ဖို့အခြေအနေရောလက်ရှိမှာဘယ်လိုမြင်ရလဲရှင်ဘယ်တော့လောက်ပြန်နိုင်တယ်လို့ရောမှန်ပါလဲ
ဘယ်လိုမှပြန်လို့မရဘူးအခုလက်ရှိချင်းနေအိမ်ကြီးမှာတည်ကြရတလောက်ရတော့အကုန်လုံးသူတို့ပြည်နေရပေါ့နော်သူတို့နေရယူထားရစစ်တပ်တွေကပြီးတော့မှဟိုစနိုက်ပါတမားတွေလက်ရှိနေရက်ကွက်တွေလည်းပြန်ဝင်လို့မရဘူးအဲ့တော့တော်တော်လောလောဆယ်ပဲအိမ်ပြန်ဖို့အခြေအနေကလုံးဝအခြေအနေမသေးပါဘူး
ကိုကကိုကကိုအေးချမ်းကိုမျိုးကိုရွာမှာကိုကကိုနေနေပြီးတော့ဒါမျိုးတွေဖြစ်လာတဲ့အပေါ်မှာရောဟိုညီမတို့လို့အခုလို့ထွက်ပြေးနေရတဲ့ဒီစပေးဟိုဒုက္ခတွေရဲ့အနေနဲ့ဟိုဘယ်လိုပြောချင်လဲရှင
့်ဟုတ်တယ်အခုကအကုန်လုံးကဒီကျမတို့ဒီတရားရုံးဖြစ်နေတာကကိုတည်းဟိုလုံနေတာမဟုတ်ဘူးပေါ့နော်တနိုင်ငံလုံးတက်ကစေးပြီးတော့လုံနေကြတာဆိုတော့စီနီနိုင်တဲ့လူတွေကလည်းအများကြီးပြေးပါကိုယ်လုံးဆောင်နိုင်တဲ့အပိုင်းတွေကနေရှိတော့ကိုတော်ကိုကြည့်ပြီးသားပါဒီအချက်ကတော့တခုတည်းရှိတဲ့အဖြစ်နဲ့တွေ့ကြမှုအလိုဝိုင်းကူပြီးသွားတ
ိုက်ပွဲတွေကြောင့်အခြေအနေမတည်ငြိမ်သေးတဲ့ဒီမော့ဆိုမျိုးကနေဘေးကင်းရာမှာထွက်ပြေးခိုလုံနေရတဲ့ဒီမော့ဆိုမျိုးသူတယောက်ဖြစ်ပါတယ်။နေချင်းညာချင်းစီရင်းဒုက္ခတွေပေါ်ရောက်ခဲ့ရတဲ့သူအနေနဲ့အခုအချိန်မှာယာယီခိုလုံနိုင်တဲ့နေရာတစ်ခုမှရောက်နေပြီနဲ့လုံခြုံတယ်လို့မခံစားရပါဘူးလို့ပြောပါတယ်ရှင်။ကျွန်မဆူမြမောမှာ